န်နက်ကိုတုံးချပြီးတော့မတမာရဲ့အလုပ်လုပ်နေကြသူတွေများနော်မိန်ကလေးတွေကိုတော့ဖမ်းပြီးတော့ online ပေါ်မှာရောင်းစားနေကြရဲဆိုပဲကိုသားညုံကြီ
းလောလောလတ်ပဲ black gate ဆိုတဲ့အဖွဲ့အကြောင်းကြားတယ်ဟုတ်လားမစင်နေမို့ရဲ့ online ပေါ်ကနေပြီးတော့လူမောင်ခိုကူးတာတို့မိန်ကလေးတွေကိုဖမ်းပြီးတော့ရောင်းစားတာတို့လုပ်နေတဲ့ online ဒုစရိုက်အဖွဲ့က britain က chloe alien ဆိုတဲ့ model ကောင်မလေးကိုဖမ်းပြီးတော့ online ပေါ်မှာလီလံပြည့်ရောင်းဖို့စူးစမ်းခဲ့ကြတာလေပြန်တွေ့တာလို့တော်သေးတယ်
ဒုစရိုက်သမားတွေအသုံးများတဲ့ Dark Web ပေါ်မှာ Black Death လို့အဖွဲ့မျိုးမကားမှုလုပ်နေကြတဲ့လုပ်ငန်းတွေမှာအများကြီးပဲအခု2019ဇူလိုင်လတုန်းကပဲ Internet ပေါ်မှာအကြီးဆုံးဒုစရိုက်လုပ်ငန်းဈေးကွက်ကြီးလို့တောင်ပြောလို့ရတဲ့ Alpha Bay ကိုဖြိုခွင်းနိုင်ခဲ့တယ်လို့ American တရားရေးဌာနကကြေညာခဲ့သေးတယ်လေအဲ့ဒီ Alpha Bay ကိုဖြိုခွင်းနိုင်ဖို့အတွက် American က FBI အပြင် Thai, Netherlands, Lithuania, Canada, Britain နဲ့ပြင်သစ်နိုင်ငံကတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေပေါင်းပြီးစူးစမ်းခဲ့ရတာရှင်
အဲ့ဒီ Alpha B တရားမဝင် online ဈေးကွက်ကြီးပေါ်မှာမူရစီတွေလက်နက်တွေကွန်ပျူတာဟက်လုပ်တဲ့ hardware software တွေအပြင်အခြားတရားမဝင်ပစ္စည်းတွေကိုအယောင်းဝယ်လုပ်နေကြတာလို့ American တရားရေးဌာနကပြောတယ်မဟုတ်လားဗျ
2013ခုနှစ်တုန်းကလည်းအဲ့လိုမျိုးပဲ online ပေါ်က Silk Road ဆိုတဲ့ဒုစရိုက်ဈေးကွက်ကြီးကို FBI ကဖြိုခွင်းခဲ့သေးတယ်လေအဲ့ဒီ Silk Road ဈေးကွက်ကြီးရဲ့တန်ဖိုးဆိုလဲဒေါ်လာ34တန်းခွဲလောက်ရှိတာတကယ်ကဒီ Alpha Bay တို့ Silk Road တို့လိုမျိုး online ပေါ်မှာဒုစရိုက်လုပ်ငန်းလုပ်နေကြတဲ့သူတွေကနောက်ရောက်ခံနိုင်မှုအင်မတန်ခက်ခဲတဲ့ Dark Web ထဲမှာ website တွေထောင်ပြီးတော့မကောင်းမှုလုပ်ငန်းတွေလုပ်နေကြတာပဲတချို့ဆိုလူတက်ခိုင်းလို့ရတဲ့သူမျိုးကိုတော့ရှာပေးတယ်ဆိုပဲ
ဒါကွက်ဆိုတာကအင်တာနက်ကွင်းရဲ့ထဲမှာ UU search engine နဲ့ရှာလို့မရနိုင်တဲ့ပြင်ပုံမှန် internet browser တွေနဲ့သုံးလို့မရနိုင်တဲ့ internet ဆာမျက်နှာမျိုးတွေကိုပြောတာပါ။ Pure web internet ကွင်းရဲ့လူလည်းပြောနိုင်ပါတယ်။အဲ့ဒီကွင်းရဲ့ထက်ကိုဝင်နိုင်ဖို့အတွက်အထူးလုပ်ထားတဲ့ software တွေ၊ဒုံညွှန်းအစ်စ်တွေလိုပါတယ်။ဒုံညွှန်းအစ်စ်တွေများလုံးတဲ့အတွက် internet သုံးနေသူကဘယ်သူလဲ၊ဘယ်နေရာကသုံးနေတာလဲဆိုတာသိနိုင်ဖို့သိဖို့ခက်ခဲပါတယ
်။တကယ်တော့ dark web လို့ပြောကြတဲ့online ပေါ်မှာနောက်ရောက်ခံဖို့မလွယ်တဲ့ website မျိုးတွေကို American အစိုးရကစပြီးတော့ဖန်တီးခဲ့တာပါ။The Onion Router အတူကောက်တောလို့ခေါ်တဲ့ဤပညာကို American စစ်တပ်က1990ပြည့်နှစ်လယ်ပိုင်းတွေလောက်တုန်းကဖန်တီးခဲ့တာရှင်ချက်တုံဥကိုခွဲကြည့်လိုက်လို့ရှိရင်အလွှာအလွှာရဖြစ်နေတယ်လို့လုံခြုံရေးအစ်စ်မောင်းများစွာနဲ့အင်တာနက်လုံခြုံအောင်လုပ်ထားတဲ့တောအင်တာနက်ကိုရက်ထဲမှာ American ထောင်နိုင်ရေးအဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့ကြားမှာဒီလုံလုံခြုံခြုံဆက်သွယ်နိုင်ဖို့ဖန်တီးခဲ့ကြတာပါဒါပေမဲ့တော software ကိုလူတိုင်းသုံးခွင့်ပေးထားတော့တောကွန်ရက်ထဲမှာဒီ Shield Web website ပေါင်းက3000ကျော်အခုရှိမယ်လို့ခန့်မှန်းရပါတယ်
လူမသိနိုင်တဲ့ internet ဆာမျက်နှာတွေ Google လိုမျိုးတာမန် search engine တွေနဲ့ရှာလို့မရနိုင်တဲ့ dark web internet ဆာမျက်နှာတွေကိုသုံးလို့ရနိုင်တဲ့ software တွေ web browser တွေထဲမှာ Tor ကတော့နည်းတစ်ခုပေါ့ဗျာအခြား software နဲ့ browser တွေကလည်းရှိပါသေးတယ်ဒါပေမဲ့လို့ Tor ကတော့အလွယ်ဆုံးလို့ပြောကြပါတယ
်နောက်ရောက်ခံလို့မရနိုင်လောက်တဲ့ dark web website တွေကိုဒုစရိုက်သမားတွေပဲသုံးကြတာမဟုတ်ပါဘူးဒီသတင်းတောက်တွေအတိုက်ခံတွေကိုယ့်ရဲ့ online လုံခြုံရေးကိုစိုးရိမ်ကြတဲ့တွေလည်းသုံးကြပါတယ်သတင်းဌာနတွေကိုဒီ CEO ဝက်သတင်းပေးနေတဲ့လူမျိုးတွေလည်းတုံးကြတယ်။အင်တာနက်သုံးဆွဲမှုထိမ့်ချုပ်ထားတဲ့နိုင်ငံတွေမှာအင်တာနက်ကိုလွတ်လွတ်လပ်လပ်သုံးနေတဲ့သူတွေလည်းတုံးတယ်။နောက် WikiLeaks ဆိုလို့ရှိရင် CEO ဝက်အချက်လက်ပေးခြင်းသူတွေအတွက်ကိုဒီ Dark Web ထဲမှာသူတို့ရဲ့ website ရှိတဲ့ကိုသားညုံရဲ့
Dark Web ကိုအပြုသဘောတုံးကြသူတွေရှိပေမဲ့လို့မတမာတဲ့လုပ်ငန်းတွေတုံးသူတွေကတော့ပိုများမယ်ထင်တယ်မစမြမွေ။မကောင်းမှုတွေကိုအင်တာနက်ပေါ်မှာပုံရှိုးကွယ်ရှိုးလုပ်နိုင်တော့ဒုစရိုက်သမားတွေကပိုးပြီးတော့မျက်စိကျကြတယ်လေ။အကျံဖက်သမားတွေက dark web ကိုသုံးပြီးတော့အကျံဖက်ဝါရဖြန့်တာလို့လက်နက်လုံကြီးဘုံလုံကြီးတွေဖြန့်တာလို့လည်းလုပ်ကြပါတယ်။အဲဒါကြောင့်မို့ကမ္ဘာတစ်ဝန်းကစိုးရတွေကလည်း dark web ထဲက website တွေကိုအစမဖော်ဖော်နိုင်အောင်အသေးအံကြိုးစားနေကြတာဗျ။တိတ်ကိုလုံညုံတယ်လို့ဆိုပေမဲ့လည်း alpha b website တို့ secret website တို့နောက်ကွယ်မှာအဓိကလုံနေတဲ့သူတွေကိုဖမ်းနိုင်ခဲ့တာလေ online မှာခြေရဖြောက်ထားတဲ့ dark web website တွေစီသွားနိုင်လို့ကလည်းမခက်လာဘူးမသိမမွားဥပမာ tor browser ကိုသုံးမယ်ဆိုရင် tor website ကိုသွားပြီးတော့သူတို့ပေးထားတဲ့ software ကို download လုပ်လိုက်ရုံပဲအဲ့ဒီမှာပါတဲ့ tor web browser ကိုသုံးပြီးတော့ dark website ထဲမှာသုံးကျင်တဲ့ website တွေစာရိုက်ထည့်သုံးလို့ရပါတယ်တခုပဲရှိတာကသူများတွေမသိနိုင်အောင်လို့လှုပ်ဝက်လုပ်ထားတဲ့ dark web တွေရဲ့ဒီ website လေးစာမသိဘူးဆိုရင်တော့မလွယ်ကြဘူးဗျသိထားကြနောက်တစ်ခုကလည်းကိုမကြီးရယ်ပဲနဲ့စောစောကပြောသလိုဒုစရိုက်လုပ်ငန်းလုပ်နေတဲ့ website တွေနောက်တရားမဝင်ရောင်းဝယ်လုပ်နေတဲ့ website တွေစီကိုရောက်သွားနိုင်ပါတယ
်အခု blogger အစီအစဉ်မှာ dark web တွေအကြောင်းပြောပြနေတာက dark web ဆိုတာဘာလဲဆိုတာကိုဗဟုသုတရစီကိုရည်ရွယ်ချက်နဲ့ပြောပြနေတာပါတရားမဝင်လုပ်ငန်းတွေလုပ်ဖို့အတွက်နီးလန်းပြနေတာမဟုတ်ဘူးဆိုတာကိုတော့တည်တည်ဆာဆာပြောပြရစီ အွန်လိုင်းပေါ်ကရာဇဝတ်မှုတွေစိုက်ဘာတိုက်ခိုက်မှုတွေနဲ့ဆိုင်တဲ့သတင်းတွေတိုင်းမှာ Dark Web အကြောင်းပါနေတာမို့ Dark Web ဆိုတာဟာအင်တာနက်ကွန်ရက်ထဲမှာစာကြည့်လို့မရနိုင်အောင်လုပ်ထားတဲ့ website တွေဖြစ်တယ်ဆိုတာသဘောပေါက်ထားစေဖို့အတွက်အခုပြောပြနေတာဖြစ်ပါရဲ့ရှင်
တကယ်တော့ www world wide web ထဲမှာ website အမျိုးအစား၃မျိုးရှိပါတယ် surface web deep web နဲ့ dark web ဆိုပြီး၃မျိုးဖြစ်ပါတယ်ကျွန်တော်တို့အပါအဝင်အများဆုံးသုံးနေကြတာက surface web ပါဘယ်သူမှစဝင်ကြည့်နိုင်အောင်လို့လုပ်ထားတဲ့ website မျိုးတွေနောက် google လိုမျိုး search engine ထဲမှာရှာကြည့်လို့ရတဲ့ website မျိုးတွေကို surface web လို့သတ်မှတ်ကြပါတယ
် deep web ဆိုတာကတော့ search engine နဲ့ရှာလို့မရနိုင်တဲ့ internet ဆာမျက်နှာမျိုးတွေပါဒါပေမဲ့လည်းကိုယ်မှဝင်ကြည့်နိုင်တဲ့ခွင့်ပြုချက်ရထားရဆိုလို့ရှိရင်ဝင်ကြည့်လို့ရနိုင်ပါတယ်။ဥပမာ user name တို့ password တို့ရှိရဆိုလို့ရှိရင်ဝင်ကြည့်လို့ရနိုင်တဲ့ website ဆာမျက်နှာမျိုးတွေက deep web မျိုးစားရမှာပါပါတယ်။နောက်ဆုံးတစ်မျိုးဖြစ်တဲ့ဒီ dark web တွေကြတော့ search engine တွေနဲ့လည်းရှာကြည့်လို့မရဘူး။နောက်အများသုံးနေကြတဲ့ဒီ Firefox တို့ Google Chrome တို့ Internet Explorer တို့ Safari တို့လိုမျိုးရိုးရိုး web browser တွေကိုသုံးပြီးတော့ဝင်ကြည့်လို့မရနိုင်တဲ့ website မျိုးတွေပါအဲ့ဒါကြောင့်လေဒီ dark web website တွေထဲကိုဝင်နိုင်ဖို့အတွက်ကိုတက်တက်ဖန်တီးထားတဲ့ software တွေ web browser တွေတည်ဆန့်ရှိနေတာဖြစ်ပါတယ် dark web လို့ဆိုတဲ့အတိုင်းနဲ့ဒီအမှောင်ထဲမှာရှိနေတဲ့ website တွေကိုအမှောင်ကဘာတွေရောက်နေကြတဲ့မတမာသူတွေကအသုံးများနေကြတာဖြစ်ပါတယ်ရှင်